မြန်မာနိုင်ငံပါဝင်ပါလက်စတိုင်း၊ Israel ၊ Lebanon ၊ Syria ၊ Russia ၊ Ukraine တို့မှငြိမ်းချမ်းစေဖို့အတွက်ပြည်ထောင်နိုင်ငံ Corsica ကျွန်းကိုရောက်နေတဲ့ပိုယမ်မီဂျီ Francis ကတနင်္လာနေ့မှာစုမုံကောင်တောင်းပါတယ်။ဘလို့ဖြစ်ပါစေစစ်ဆိုတာရှုံးနိမ့်မှုပါပဲလို့တနင်္လာနေ့ဝေပြူစုတောင်းပွဲမှာပိုယမ်မီဂျီကပြောပါတယ်။ပိုယမ်မီဂျီ Francis အနေနဲ့ပြင်သစ်စစ်သူကြီး Napoleon ရဲ့မွေးရမြည်ဖြစ်တဲ့ Corsica ကျွန်းက Ajaccio မြို့ကိုပထမဆုံးအကြိမ်ရောက်ရှိတာဖြစ်ပြီးတော့သူကရော Ajaccio မြို့ကဖုန်းတော်ကြီး CardinalFrancisius Xavier Postillo နဲ့အတူလူပိတ်သက်400လောက်စုဝေးကျူးစွာပါတယ်။ Corsica ကျွန်းကိုမတွားခင်လေဆိပ်တစ်ခုမှာတော့ပိုယမ်မီဂျီ Francis ဟာပြင်သစ်သမ္မတ Emmanuel Macron နဲ့တွေ့ဆုံပါတယ်။ပြင်သစ်နိုင်ငံ Paris မှာမကြာခင်ကပြန်လည်ဖွင့်လှစ်ခဲ့တဲ့ဒီဖျားเจ้าနဲ့ပတ်သက်လို့စောင်းနှစ်အုပ်ကိုလည်းပြင်သစ်သမ္မတကပိုယမ်မီဂျီကိုလက်ဆောင်ပေးပါတယ်။ပိုယမ်မီဂျီနဲ့ပြင်သစ်သမ္မတတို့ဟာအရှေ့လယ်ပိုင်းဒေသစစ်ပွဲ၊ Ukraine စစ်ပွဲတဘောပေါဝင်ကျင်တဲ့ဥရီယာရီကေဆာရီယာစတဲ့ကမ္ဘာအကျတဲ့အခြေအနေတွေကိုစနစ်ပြောဆိုခဲ့ကြတယ်လို့ပြည်သက်သမ္မတရုံးကထုတ်ပြန်ထားပါတယ်။